ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်မတော်တပ်တော်အေအဖွဲ့ကြားတိုက်ပွဲတွေပြင်းထန်လာနေရတဲ့အမျှဒေသခံတွေစစ်နိုင်ခါနဲ့စေဝါပြလဲမှုတွေဆူဆူဝါးဝါးရင်ဆိုင်နေရတယ်လို့အကူအညီပေးနေသူတွေနဲ့ဒေသခံတွေကပြောပါရယ်ကျမကြီးဆောင်ရှောက်မှုမရှိတာကြောင့်ကလင်းငယ်တွေကိုဝန်ဆောင်မိခင်တွေနေထိုင်မကောင်းတာသိဆုံးတာတွေရှိနေတယ်လို့လည်းပြောပါရယ်ဒီခက်ခဲတွေကြောင့်ရန်ကုန်ကပေးပို့လာတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြား9လကြာတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့လူနေမှုဘဝတွေကုန်စည်စီးဆင်းမှုတွေကိုထိခိုက်နေရတာပါတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေနဲ့အတူကုန်စည်နဲ့ဆေးဝါးရှာပါမှုတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်နိုင်ငံတကာအကူအညီတွေလည်းမရနိုင်သေးတဲ့အခြေအနေမှာဒေသခံတွေနေရဲစွန့်ခွာကြရတဲ့ဒုက္ခတွေတွေအဖက်ဖက်ကအခက်အခဲတွေ့ကြုံနေရတယ်လို့လဲဒေသခံလူမှုရေးလုပ်ငန်းတွေမှာပါဝင်ကူညီနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ
်ရခိုင်ဒေသဆိုတာ NGO တွေအဓိကအလုပ်လုပ်တဲ့နေရာဒေသချင်းမှာဒေသချင်းကတစ်ခုချင်းမှာပါဝင်နေပေါ့ဒါပေမဲ့ဒီစစ်ပွဲလေးဖြစ်သွားတဲ့အချိန်မှာ NGO တွေကကျွန်တော်တို့လုံးဝမတွေ့ရတော့ဘူးဗျဒီဘက်မှာလုံးဝဆိုရင်လုံးဝကိုကျွန်တော်တို့မတွေ့ရတော့ဘူးဒါကြောင့် NGO တွေမရောက်တဲ့အတွက်နဲ့ဒီဘက်ကဆစ်ချောင်းနေတဲ့အခက်အခဲကတော့ပေါ်ပြီးတော့ဆူဆူရွားဖြစ်သွားတယ်ခင်ဗျာ
ဒါအပြင်ဒီအပိုင်းအတွင်းမှာရခိုင်ဒေသမှာမကြသေးခင်ကမိုးအဆက်မပြတ်ရွာသွန်းမှုတွေကြုံခဲ့ရတာကြောင့်လိုအပ်ချက်တွေပုံများလာတယ်လို့လည်းပြောပါတယ
်ဆမ်းမာကမိုးအရင်များတယ်ကြာမိုးရွာမိုးများတော့ဘာဖြစ်လာလဲဆိုလူနေထိုင်မကောင်းတာတော်တော်များတယ်ကျုပ်ပေးဖြစ်တာကများတယ်ပြီးတော့ဖြားရနာတာလည်းတော်တော်များတယ်အစိုးရအဆုံးကဒီဘက်မှာကျွန်တော်တို့စေဝါတွေကလူတလောင်းမရဘူးရယ်ပြီးတော့ဆရာဝန်တွေကလူတလောင်းမရှိဘူးဒီဘက်မှာကြာရင်အဲ့ဒါကြောင့်ကျန်းမာရေးအခြေအနေကလည်းတော်တော်ကိုဆူဆူရွားရွာအခြေအနေမျိုးဖြစ်နေတယ်
ပေါတော်မျိုးနယ်ကခမန်းကြီးလူ9000ကျော်ရှိတဲ့ကျိန်နီပြင်ရိုဟင်ဂျာဒုက္ခသည်စခန်းမှာလဲကျမ်းမာရေးဆောင်ရှောက်မှုနဲ့ဆေးဝါးတွေမရရှိတာကြောင့်ကိုဝင်ဆောင်မိခင်တွေတိတ်ဆုံးတာတွေရှိတယ်လို့လဲဒုက္ခသည်တူကပြောပါတယ
်။မြေမကောက်တဲ့ကျမ်းမာတဲ့ဘိုင်းနဲ့ကြတော့ဒီမှာကိုဝင်ဆောင်မိခင်တွေဟိုမြေပုံကြီးကိုသွားပြီးတော့စီကူရနေတယ်ဆိုတော့လူတိုင်းကသွားလို့ရနိုင်တာမဟုတ်ပါဆရာကိုဝင်ဆောင်မိခင်လည်းဒီလိုတယောက်နဲ့ပြီးသွားတာလည်းရှိတယ်မတဘူးဆရာတိကျတဲ့လားမသိရပါဘာလို့သူရတယ်လဲဆိုတော့ဒီမှာသူတော့အငယ်ကျွမ်းကြောင်တယ်လားသမားတွေမရှိတော့ဘူးကိုဝိုင်ဆောင်ဆောင်ကိုဝိုင်ဆောင်ရှောင်းလို့ကာယူဖို့အပွင့်ရှိမရှိတော့သူတော့ကိုဝိုင်ဆောင်ဘူးအဲဘလို့ပြောမှလဲသူတော့အလင်းမထားတဲ့ဒေတာနေခဲ့တဲ့မွဲလာလာရှိမှသူကဆက်ပါလို့နေပြီးတော့အဲမရလို့သိရတာပါကလဲမမေးလိုက်လို့သိရတာပါ
ကျမ်းမာရေးပြဿနာတွေကြုံနေရပေမဲ့လိုအပ်တဲ့ဆေးဝါးကုသမှုတွေမရနိုင်သလိုဆေးရုံဆေးကန်သွားဖို့လည်းမလွယ်ကူဘူးလို့ဒုက္ခသည်တွေကပြောပါတယ်
တော်ကိုဘာလို့မပူကြတာလဲဆိုတော့စစ်တွေကလည်းသွားလို့မရဘူးဒီပေါက်တော့လည်းမရှိတော့ဘူးဆိုလို့ရှိရင်နိမ့်မှာကျမရဲပဲဆရာဝန်လည်းမရှိကျွန်တော်တို့ဒီအခင်းမစကိုင်းနဲ့မေဘူးဆိုတော့ဒေါ်လေးဝိပါတယ်ဆရာတရားနည်းနည်းလောက်စာမုံနေရမှာဒီပတ်စားလည်းမရှိတော့ဘူးဆိုရင်ဘယ်သူပါလို့ရမယ်မလဲဆရာအဲ့ဒါကြောင့်မလို့ပြောတာပါ
ကျိန်းနီပြင်ဒုက္ခသည်စခန်းအတွက်အရင်ကနိုင်ငံတကာအဖွဲ့အစည်းတွေကစားနှင်းရိက္ခထောက်ပံ့တာရှိပေမဲ့လက်ရှိမှာထောက်ပံ့မှုတွေရပ်ဆိုင်းနေတာ6လနီးပါးရှိနေပြီဖြစ်တာကြောင့်စားဝတ်နေရေးခက်ခဲလာနေတယ်လို့လည်းပြောပါတယ်။အဲ
စားဝတ်နေရေးဆိုတော့ဒီ2024ဖေဖော်ဝါရီလနလပါရသွားပဲဆိုတော့လက်ကဖိုင်းဝင်ပြည်တဲ့အခုခဏလပါ6လပါရောက်နေပြီလက်က6လလောက်လုံးဝရက်ထားလည်းမရဘူးသုံးပါပြီစလည်းမရဘူးဒီ ID စခန်းထဲမှာလူတွေလည်းညပါတယ်ဆရာဒေါ်လက်ကက်ကက်တယ်အခုပြန်လက်ထွက်လို့မရဘူးဆိုတော့ဒီနာမည်နေကြတာပါမူလည်းမလုံးဘူးအမွားကလည်းမရဘူးအကုန်လုံးဘလို့ပြောမှလည်းရေတိဝံမရဘူးဆိုလို့ရှိရင်အကုန်လုံးဒုက္ခနဲ့ချက်ချက်တာပါ
အခုလိုစာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်ရတာဟာကျိန်းနီပြည်မွတ်စလင်ဒုက္ခသည်စခန်းတစ်ခုတည်းမဟုတ်ပဲတခြားသောစစ်ဘေးဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာလည်းကျန်းမာရေးပညာရေးစာဝတ်နေရေးစားတဲ့အခက်အခဲမျိုးစုံကိုရင်ဆိုင်နေကြရတာပါရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှလူသားချင်းစာနာမှုဆိုင်ရာအကြက်တဲပေါ်ပေါက်လာနိုင်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးထားကြပါရခင်ဗျာ